သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြ ChatGPT ကိုခေါ်တဲ့ဉာဏ်ရည်တုနည်းပညာအသစ်ဟာကိုယ်ရေးကိုယ်တာနဲ့ digital ချင်းဝတ်ဆိုင်ရာရင်းခုန်ဆွေးနွေးမှုများကိုလှုံ့ဆော်ပေးနေပါတယ်အီတလီသည်နည်းပညာအသစ်ကိုတားမြစ်ပိတ်ပင်သည့်ပထမဆုံးသောနောက်နိုင်ငံဖြစ်လာတော့လေတခြားသူများက ChatGPT ကိုဝေဖန်ပိုင်းခြားနိုင်သောလူသားများရဲ့အဆုံးဖြတ်ကိုကျင့်သုံးခြင်းဖြင့်သင့်တော်စွာအသုံးပြုနိုင်ကြောင်းပြောဆိုနေကြပါ रे ဒါပေမဲ့ဒီ software အသစ်ကဘာလဲသူ့ရဲ့အသုံးပြုမှုအတွက်စိတ်ပူသင့်ပါသလားဆိုတာကိုကြည့်ရှုမှာဖြစ်ပါ रे software ကို Microsoft ကြောထောက်နောက်ခံပြု company ဖြစ်တဲ့ OpenAI မှဖန်တီးထားခြင်းဖြစ်ပြီး ChatGPT သည်ညွန်ကြားချက်ကိုလိုက်နာရန်လေ့ကျင့်ထားပြီးအသေးစိတ်တုံ့ပြန်မှုပေးသည့်အတိတ်ပဲရှင်းလင်းသည်ဟုဖော်ပြထားသည့် software ကိုဖန်တီးထားတာဖြစ်တယ်လို့ဆိုပါ रे Professor Timothy Miller သည် University of Melbourne မှဉာဏ်ရည်တုပညာရှင်တစ်ဦးဖြစ်ပါ रे Program သည်စာသားအခြေပြုတုံ့ပြန်မှုများကိုဖန်တီးရန်အခြေစားဘာသာစကားပုံစံများကိုမြည်သို့အသုံးပြုကြောင်းရှင်းပြပါ रे
All the large language models really do at a high level is they sort of have relationships about what words occur close to each other. In other words, how likely it is that a sentence would be produced from the data that it's trained on. And in terms of ChatGPT, the data it's trained on is basically the internet.
လီးစက်တဲ့စကားလုံးများနဲ့ပတ်သက်သောဆက်ဆံရေးမျိုးရှိကြပါတယ်။တနည်းဆိုရတော့လေ့ကျင့်သင်ကြားထားတဲ့အချက်လက်မှဝါကျတစ်ကြောင်းကိုမြင်များအထိထုတ်ပေးနိုင်ပါတယ်။ ChatGPT ရဲ့စည်းကမ်းချက်များအရ၎င်းတွင်လေ့ကျင့်ထားသည့် data သည်အခြေခံအားဖြင့် internet ဖြစ်ပါလေ Professor Miller ကဘလို့အလုပ်လုပ်တယ်ဆိုတာကိုရှင်းပြဖို့ဥပမာတစ်ခုပေးထားပါတယ
် I want you to complete this sentence that I'm about to give you the woman ran up the
hill
very good right hill so when you said that there that hill was probably the first that came to mind and there's probably a few words that other people might choosestairs, for example, might be another one. But mostly you're going to choose words like hill, stairs, things that people run up. You're not really likely to say the woman ran up the banana. That doesn't make sense. It doesn't occur on the internet very often. And so effectively models like ChatGPT are doing exactly that. They're trying to figure out.
Give me a sequence of words.
What's the next word that...
ရန်ကောင်းတယ်ဟုတ်တောင်ကုန်းဒါကြောင့်တောင်ကုန်းဆိုတာစိတ်แท้မှပထမဆုံးဖြစ်ကောင်းဖြစ်နိုင်သလိုတခြားသူတွေရွေးချယ်ရမယ့်စကားလို့တချို့လဲရှိကောင်းရှိနိုင်ပါ रे လေကားများသည့်တခြားတစ်ခုလဲဖြစ်နိုင်ပါ रे ဒါပေမဲ့အများအားဖြင့်သင်ကတောင်တွေလေကားတွေလူတွေတက်ပြေးတဲ့စကားလုံးတွေကိုရွေးတက်ကြတယ်မိမကငပြိုသီးကိုပြေးတက်တယ်အဲ့ဒါကအဓိပ္ပာယ်မရှိဘူးအင်တာနက်မှာမကြာခဏဖြစ်လိမ့်ဖြစ်တာမရှိဘူးဒါကြောင့်TD ရောက်ရောက် ChatGPT လိုမျိုး model တွေကအဲ့ဒါကိုအတိအကျလုပ်ဖို့စူးစမ်းနေကြတယ်သူတို့စကားလုံးတွေအတွဲလိုက်လိုက်ရှာတယ် internet အားလုံးကိုပေါင်းထားရင်အခြေခံအားဖြင့် internet ပြည့်မြတ်အားဖြင့်ပြောနိုင်တဲ့နောက်စကားလုံးကဘာပါလဲ software ကို email များကိုလျင်မြန်စွာအကြောင်းပြန်ရန်ကိုယ့်ရဲ့ရာဇဝတ်များသို့မဟုတ်ရှေ့တရားသောစာသားများကိုချင်းချုပ်ရပါဝင်တခြားပုံစံများဖြင့် software ကိုအသုံးပြုရရှိပါ रे သို့သော open ai သည်လူများရဲ့ data ကိုသိမ်းဆည်းထားသည့်နေရာသို့မဟုတ်၎င်းကိုအသုံးပြုနေပုံနဲ့ပတ်သက်လို့အခြေလက်များကိုမဖော်ပြထားသောကြောင့်ကိုယ်ရေးကိုယ်တာနဲ့ပတ်သက်၍စိုးရိမ်မှုများရှိနေကြပါ रे အီတလီရဲ့လွတ်လပ်သောကိုယ်ရေးကိုယ်တာထင်ကြောင်းသူ guarantee က company သည်သုံးဆွဲသူများရဲ့အသက်ကိုစစ်ဆေးရန်ပြက်ခွက်ခဲ့ကြောင်းဆွဆွဲခဲ့ပါတယ်။ Chatbot ကိုလေ့ကျင့်ရန်ကိုရေးကိုရာအချက်လက်အများအပြားစုဆောင်းခြင်းနဲ့သိမ်းဆည်းထားခြင်းအားမျှတစေတဲ့တရားဥပဒေဆိုင်ရာအခြေခံမရှိခြင်းကိုလည်းဝေဖန်နေကြပါတယ်။ Professor Miller က privacy နဲ့ပတ်သက်သောစိုးရိမ်မှုများသည်ကြိုးကြောင်းညီညွတ်ကြောင်းပြောဆိုပါတယ်
These are simple things that people could have, that they should have thought about well in advance. I mean, it's to be honest, it's flabbergasting that they didn't think through some of these things. It's really surprising. There's been plenty of people talking about this for a long time. So I would say from a sort of, you know, consumer protection point of view, if you're taking, storing people's data, it should be very clear whether you're storing it, if it is what you're storing it, if, when you're storing it, what are you using it for, how long are you going to store it for,
all very basic privacy, I guess principles that it doesn't seem to be simple sort of thought through. I wouldn't say because it's new, I'd say because it was rushed. And I would really think that it would be a lot of concerns. That's why I would say that the people who are going to talk about the data would be able to talk about the data. သိမ်းထားသလားသိမ်းထားခဲ့တဲ့အခါသိမ်းဆီထားသလားဆိုတာကိုရှင်းရှင်းလင်းလင်းသိဖို့လိုပါတယ်အဲဒါကိုဘလောက်ကြာကြာသိမ်းထားမလဲ၎င်းတို့အားလုံးသည်အလွန်အခြေခံကျသောကိုယ်ရေးကိုယ်တာမှုများကိုမစင်စားခဲ့ကြပါဘူးအသစ်ဖြစ်တာကြောင့်လို့တော့မပြောလို့ပါဘူးစိတ်ပူစရာတွေကိုတကယ်မစင်စားဘဲအမြန်ထွက်သွားတာကြောင့်လို့ပဲပြောချင်ပါတယ် Professor Janine Patterson သည် Melbourne Tech သို့မှကိုယ်ရေးကိုယ်တာဥပဒေတွင်အထူးပြုထားပြီး AI နဲ့ Digital Ethics Center တွင် Project Director လည်းဖြစ်ပါတယ်။ Data စုဆောင်ခြင်းနဲ့သိသိထားခြင်းဆိုင်ရာအချက်အလက်များနှေးပါခြင်းသည့်ကိုယ်ရေးကိုယ်တာအချက်အလက်များကိုချိုးဖောက်ခြင်းတွေ့သားမကလူသားများရဲ့ယုံကြည်ခြင်းနဲ့ရွေးချယ်မှုများကိုလွှမ်းမိုးရန်ထို data ကိုအသုံးပြုပုံနဲ့ပတ်သက်၍လည်းသူမကပြောကြားခဲ့ပါတယ်။
This is a technology that has the capacity to analyze the data that's collected and then use that information back to us. And that can be used in the commercial interests of the person who's providing the technology or the political interest of a person who's providing the technology. So that sort of concern about, you know,
prompting the extreme users and data. ခွဲခြားစိတ်ဖြာပြီးထိုအချက်လက်များကိုကျွန်ုပ်တို့ထံပြန်လည်အသုံးပြုကဤပညာကိုပံ့ပိုးနေသူရဲ့စီးပွားဖြစ်သို့မဟုတ်နိုင်ငံရေးအကျိုးစီးပွားအတွက်အသုံးပြုနိုင်တဲ့ဤပညာတစ်ခုဖြစ်ပါတယ်။ဒါကြောင့်အလွန်အမင်းနိုင်ငံရေးအမြင်တွေကိုလှုံ့ဆော်ပေးပြီးလူတွေကိုနိုင်ငံရေးအရစီးပွားရေးဆိုင်ရာဆုံးဖြတ်ချက်တွေစီတွန်းပို့တာဟာတကယ်ကိုပြဿနာဖြစ်တယ်လို့ကျွန်မထင်ပါတယ်။ Professor Patterson ကလူဝေးရေးဥပဒေသည်ပြောင်းလဲနေသောဤပညာကိုအမိလိုက်နိုင်ရန်ဒီဇိုင်းထုတ်ဖို့လိုအပ်တယ်လို့ဆိုပါတယ်။ထို့သောကျွန်ုပ်တို့သည်လူတူတယောက်ရဲ့အတွင်ရေးနှင့်ဤပညာနှင့်ကျွန်ုပ်တို့ရဲ့ဆက်ဆံရေးကိုပြန်လည်မြင်ယောင်ရန်လိုအပ်တယ်လို့သူမကပြောဆိုပါတယ်
။ Generally what we have at the moment is in the Privacy Act is what we call principles-based regulation. The Privacy Act is a set of principles.And it's been deliberately designed that way so that we can respond to changing technology. And we also need to have a better understanding about why privacy is important. So often people, when you talk to them about privacy, go, oh, well, who worries about privacy now? We've already given everything to Facebook.
Well, we may have given everything to Facebook. အခြေခံမှုအစုတစ်ခုဖြစ်ပြီးပြောင်းလဲနေသောဤပညာကိုကျွန်ုပ်တို့တုံ့ပြန်နိုင်တဲ့ဤဖြင့်၎င်းကိုတမင်တကာဒီဇိုင်းပြုလုပ်ထားပါတယ်ထို့အပြင် privacy သည်အဘယ်ကြောင့်အရေးကြီးကြောင်းကိုလည်းကျွန်ုပ်တို့နားလည်သဘောပေါက်ရလိုအပ်ပါတယ်ဒါကြောင့်သူတို့နဲ့ privacy အကြောင်းပြောတဲ့အခါမကြာခဏဆိုသလိုလူတွေက "Oh, privacy ကိုစိတ်ပူတဲ့သူတွေအခုပဲအဲ့ဒီသွားနေ"ဒါကြောင့်မကြာခဏလူတွေကprivacy အကြောင်းပြောတဲ့အခါ oh privacy ကိုစိတ်ပူနေတာဘယ်သူလဲ facebook မှာအရာအားလုံးကိုပေးထားပြီးသားဆိုတော့ဘာလို့စိတ်ပူရမှာလဲကောင်းပြီကျွန်ုပ်တို့ဒီ facebook အရာအားလုံးကိုပေးစွမ်းနိုင်တော့လဲ၎င်းဒီအတိအကျစိုးရင်ရတဲ့အကြောင်းရင်းဖြစ်ပါတယ်နောက်ပြီးသတင်းချက်လက်တွေပေးရတဲ့အကြောင်းပြချက်လည်းမဟုတ်ပါဘူး software အသစ်ဒီမူပိုင်ခွင့်နဲ့ပညာရေးဆိုင်ရာခိုင်မာမှုဆိုင်ရာဆွေးနွေးမှုများလည်းဖြစ်ပေါ်စေခဲ့ပါတယ်။မီဒီယာအစီရင်ခံချက်များအရယခုအခါတက္ကသိုလ်အများစုတွင်ကျောင်းသားတဦးသည်အကဲဖြတ်မှုကိုပြီးမြောက်အောင်ကူညီရန် chatbot ကိုအသုံးပြုထားခြင်းရှိမရှိသိရှိနိုင်ရန် Turnitin ကိုအသုံးပြုရန်ရွေးချယ်ခွင့်ရှိပါတယ်။ သို့သောစီနီတက်ကသူဒီကင်ယူနီဗာစီတီနှင့်မိုနက်တက်ကသူတို့သည်၎င်းဆော့ဖ်ဝဲကိုအသုံးပြုခြင်းမှရှောင်ကျဉ်သောအဖွဲ့အစည်းတစ်ချို့ဖြစ်ပါသည်။ကျောင်းသားများ AI ကိုကျင့်ဝတ်သိက္ခာရှိရှိနှင့်တာဝန်သိစွာအသုံးပြုနိုင်ရန်လုံလောက်သောစစ်ဆေးမှုနှင့်အကဲဖြတ်ခြင်းတို့ကိုမလုံဆောင်မခြင်းလုံလောက်သောစစ်ဆေးမှုနှင့်အကဲဖြတ်မှုမပြုလုပ်မခြင်းဤပညာဆိုင်ရာချီးကပ်မှုအပါအဝင်တက္ကသိုလ်သုံးခုမှ၎င်းတို့၏အကြောင်းပြချက်ကိုကိုးကားဖော်ပြထားပါသည်။ Professor Margaret Berman သည် Deakin တက္ကသိုလ်ရှိ Digital သင်ယူမှုနှင့်အကဲဖြတ်မှုဆိုင်ရာသုတေသနစင်တာ CRADLE Cradle မှဖြစ်ပါသည်။တနေ့တွင်နေပတ်သက်ပြီးတက္ကသိုလ်ရဲ့ဆုံးဖြတ်ချက်မှာသူမှမပါဝင်ခဲ့ဘူးလို့ပြောဆိုပါတယ်။ဒါပေမဲ့ AI နေရာမှာကျောင်းသားရဲ့အလုပ်ကိုအတိုင်းအတာတစ်ခုအထိအစားထိုးမှုကြီးမားတဲ့စိုးရိမ်ပူပန်မှုရှိတယ်ဆိုတာမယုံဘူးလို့သူမကဆိုပါတယ်။ Professor Berman က၎င်းသည်လိန်လေလှည့်ဖြားမှုကိုရှင်းချရန်အတွက်လဲလှုပ်ဆောင်တဲ့ဒီထွင်းဖန်တီးမှုဆိုင်ရာအခဲဖြတ်မှုများပုံမလုံးဆောင်လာစေရန်တက္ကသိုလ်များကိုလှုံ့ဆော်ပေးမယ်လို့ဆိုပါတယ
် Gen AI is going to be out there in the workplace. You know, I spoke to someone on the tram and they said, "Oh, my boss is writing a policy using ChatGPT." So if people in workplaces are using ChatGPT and people are using it in their daily lives, our students need to be able to navigate that world.
Generative AI ကအလုပ်ခွင်မှာအပြင်ထွက်ပြီးတရားထားဖို့ကတစုံတစ်ယောက်နဲ့စကားပြောခဲ့ပြီး "Oh,ငါဘော့စ်က ChatGPT သုံးတဲ့မူဝါဒကိုရေးနေတယ်လို့ပြောဆိုပါတယ်။ထို့ကြောင့်လုပ်ငန်းခွင်ရှိလူများသည် ChatGPT ကိုအသုံးပြုပြီး၎င်းတို့နေ့စဉ်ဘဝတွင်လူများအသုံးပြုနေပါကကျွန်ုပ်တို့ရဲ့ကျောင်းသားများသည်အဲ့ဒီအသုံးပြုတဲ့ကဘာသို့သွားလာနိုင်ရန်လိုအပ်ပါတယ်။ကျွန်ုပ်တို့ရဲ့အကဲဖြတ်ချက်များသည့်ဤလောကထဲသို့ဝင်ရောက်လာမယ့်အချိန်နှင့်ကိုက်ညီနေပြီလို့ကျွန်ုပ်ထင်ပါတယ်။ပြီးတော့ကျွန်ုပ်တို့ကအဲ့ဒါနဲ့အဆက်အသွယ်ဖြတ်ထားတာအတန်ကြာပြီလို့ကျွန်ုပ်ပြောနိုင်ပါတယ် Professor Berman က Generative AI သည်ဝေဖန်ပိုင်းခြား၍အကဲဖြတ်ခြင်းထက်စံတုံးပြမှုကိုပေးတယ်လို့အခိုင်အမာပြောဆိုပါတယ် Software သည် Microsoft Word ကဲ့သို့သောပညာရေးဆိုင်ရာကိရိယာများတွင်ထည့်သွင်းထားနိုင်ဖွယ်ရှိသောကြောင့်၎င်းသည်ကျောင်းသားများအားဝေဖန်ပိုင်းခြားနိုင်သောတွေးခေါ်မှုစွမ်းရည်အသစ်နဲ့သက်ဆိုင်သောနည်းဖြင့်သုံးချရန်အခွင့်အလမ်းများပေးမယ်လို့သူမကပြောဆိုပါတယ်
။ So within this framework, you know, I can see a lot of use for working with something like Gen AI to get people to critically interrogate their own views. Is what the Gen AI returning, is that reasonable? What are the problems with it? You can ask the Gen AI to critique itself, but you as a student as well,could start to bring in something we call evaluative judgment to make sense of whether that is
reasonable. ဒါကြောင့်ဒီမူပေါင်းအတွင်းမှာ Gen AI နဲ့တွဲလို့ရတဲ့အတွက်လူတွေကိုသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုစမ်းစစ်ဝေဖန်ဖို့လူတွေကိုရအောင်လုပ်ရမှာအများကြီးအသုံးဝင်တာကိုတွေးရပါတယ်။ Gen AI ပြန်လာခြင်းသည်ကြိုးကြောင်းစီတော်မှုရှိပါသလား။အဲ့ဒါနဲ့ဘာပြဿနာများရှိသလဲ။ Gen AI ကိုကိုယ်တိုင်ဝေဖန်ခိုင်းလို့ရပါတယ်ဒါပေမဲ့ကျောင်းသားသစ်တယောက်အနေနဲ့ပြောရရင်အဲ့ဒါဟာကြိုးချောင်းစီလျော်တဲ့စကားဟုတ်မဟုတ်ကြိုးချောင်းစီလျော်စွာပြောတဲ့နာကိုနားလေသဘောပေါက်အောင်အကဲဖြတ်တဲ့စီရင်ချက်လို့ခေါ်တဲ့အကဲဖြတ်မှုတစ်ခုခုကိုစတင်ယူဆောင်လာနိုင်ပါတယ်ပြက်ပြက်သားသားမပြောလို့ပါဘူးဒီနေရာမှာဝေဖန်ပိုင်းခြားတွေးခေါ်မှုအကြောင်းပြောနေတာပါကျွန်ုပ်တို့သည်အဖြူအမဲအဖြေများအကြောင်းပြောနေခြင်းမဟုတ်ပါဘူး။ဤနည်းပညာသစ်သည်လူသားတွေရဲ့အလုံများအထူးသဖြင့်စာသားထုတ်လုပ်ပြီးလူမှုဆက်သွယ်ရေးသို့မဟုတ် journalism ကဲ့သို့သောအချက်လက်များကိုခွဲခြားစိတ်ဖြာသည့်အလုံများကိုအစားထိုးနိုင်မလားလို့လဲစိုးရိမ်မှုများရှိနေပါသည်။ ChatGPT သည်လူအခန်းကဏ္ဍကိုလုံလုံလျားလျားအစားထိုးရမှာဖြစ်နိုင်ကြောင်း Professor Miller ကအခိုင်အမာပြောဆိုပါသည်။သို့သောအလုတ်ကင်နေပေကိုပြောင်းလဲခြင်းသာဖြစ်နိုင်မယ်လို့ဆိုပါရယ်။ဤပညာသည်လူသားများသာလုံဆောင်နိုင်သောဆုံးဖြတ်ချက်ချခြင်းနှင့်တခြားသောအကဲဖြတ်ခြင်းဆိုင်ရာအရေးအသွေးများတွင်အကန့်အသတ်ရှိသောစွမ်းရည်ရှိကြောင်း၎င်းကပြောဆိုပါရယ်။ Software ၏တိကျမှုနှင့်ပတ်သက်လို့လဲစိုးရိမ်မှုများရှိကြောင်း ၎င်းကထပ်လောင်းပြောဆိုပါတယ်ပရိုဖက်ဆာမီလာက AI စနစ်သည်အင်တာနက်ပေါ်တွင်ပေးထားသောစကားလုံးများသည်တစ်ခုနှင့်တစ်ခုဆက်ဆက်နေသောကြောင့်မစီမဆိုင်သို့မဟုတ်မှားယွင်းသောအချက်အလက်များကိုမည်သို့ထုတ်ဖော်မည်ကိုဖော်ပြရန်အတွက်ရောင်းမှားခြင်းဟူသောဝေါ်ဟာရကိုအသုံးပြုခဲ့ကြောင်းပမော့ခမီလာကပြောဆိုပါသည်သို့သောပမော့ခပက်တာဆင်ကဝေဖန်ပိုင်ကြား၍အသုံးချသောအခါတွင်ထိုကဲ့သို့သော AI နည်းပညာအတွက်အကျိုးကျေးဇူးများရှိကြောင်းပြောဆိုပါသည်အယ်လန်မတ်စ်နှင့်ဉာဏ်ရည်တုကျွမ်းကျင်သူများနှင့်လုပ်ငန်းအမှုဆောင်အဖွဲ့တစ်ဖွဲ့သည်မချသေးမီက AI စနစ်များကိုလေ့ကျင့်ရေးတွင်ခေတ္တရထားရန်တောင်းဆိုခဲ့ပြီးထိုသို့သောဒီဇိုင်းများအတွက်မျှဝေထားသောပရိုတိုကောများကိုမတိမထွင်ခြင်းရပ်တန့်ထားရန်တောင်းဆိုထားပါသည်တော်ရရှိများခင်ဗျာ SBS သတင်းဌာနကကက်ထရီယိုနာစတီရစ်ဂျစ်ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sbs.com.au/bemisgo ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ